အမေရိကန်အလို့တော်ကဒီမိုကရက်အမတ်တွေဟာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်မဲ့လုံထုံးလုံနေတဲ့အသည့်တွေကိုစတင်ချမှတ်နေပြီဖြစ်ပါတယ်။ဂျာတာဘရီနေကအလို့တော်မှာပြုလုပ်ခဲ့တဲ့လုံထုံးလုံနေဆိုင်ရာမဲခွဲဆုံးဖြတ်ချက်အရအလို့တော်တရားရေးကော်မတီဥက္ကဋ္ဌအနေနဲ့တချို့သောစည်းဝေးတွေကိုသက်သက်မှတ်မှတ်ကျင်းပဖို့ခွင့်ပြုနိုင်ပါတယ်။အဲ့ဒီစည်းဝေးတွေကသမ္မတကိုတရားစွဲဆိုဖို့တချို့သတင်းအချက်လက်တွေဟာပြည့်စုံလုံလောက်မှုရှိမရှိကိုစစ်ဆေးသွားနိုင်မှာဖြစ်ပါတယ်။ဂျာတာဘရီနေဆုံးဖြတ်ချက်အရသက်တည်တွေကိုအဲ့ဒီစည်းဝေးတွေကိုလာရောက်ဖို့စင့်ခေါ်နိုင်ပြီးပုံမှန်ကော်မတီအစည်းအဝေးတွေတက်ပူကြတဲ့ကြားနာပွဲတွေလည်းလုပ်နိုင်ပါတယ်။သမ္မတထရမ့်ရဲ့ဥပဒေရေးရာဂိုင်တွေတဲ့အဖွဲ့ကိုလည်းအလို့တော်ကော်မတီကတည်ကျင်တဲ့သတင်းအချက်လက်တွေပေါ်စာနဲ့ရေးသားတုံ့ပြန်ဖို့တောင်းဆိုနိုင်ပါတယ်။အလို့တော်တရားရေးဆိုင်ရာကော်မတီတွေကတော့သမ္မတထရမ့်ရဲ့အခွန်ပေးဆောင်ခြင်းဆိုင်ရာသတင်းချက်လက်တွေမထုတ်ပြန်တဲ့ကိစ္စသမ္မတနဲ့ပတ်သက်ခဲ့မှုတွေအပြားအမဲကိုနှုတ်ပိတ်ခပေးတဲ့ကိစ္စနဲ့သမ္မတပိုင်တဲ့ဟိုတယ်တွေနဲ့အိမ်ချမ်းမြေတွေအသုံးပြုခပေးရမှာအမေရိကန်ခွန်အားပြည်သူတွေရဲ့အခွန်ငွေတွေကိုတုံးဆဲရတဲ့ကိစ္စတွေအပါအဝင်ကိစ္စတော်တော်များများကိုစုံစမ်းစစ်ဆေးနေခြင်းကြပါတယ်။ဂျာတာဘရီနီကမဲခွက်ခဲ့တဲ့အလို့တော်ရဲ့ဆုံးဖြတ်ချက်ဟာမရေမရရှုပ်ထွေးမှုတွေဖြစ်ပေါ်စေတယ်လို့လည်းတချို့ကလွှဲပန်းကြပါတယ်ခင်ဗျ။